ဇန်နဝါရီလ20ရက်နေ့ကနေ25ရက်နေ့ထိကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့တက်ရောက်ခဲ့တဲ့ညီလာခံကနေတနိုင်ငံလုံးအတိုင်းတာရအပြစ်ခတ်ရဆဲရေးသဘောတူညီချက်တစ်ခုရရှိဖို့အတွက်ဆွေးနွေးခဲ့ကြပြီးဒီနေ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSC တဖွဲ့တည်းသာလက်မှတ်မထိုးဘဲကြံစည်6ဖွဲ့ကလက်မှတ်ရေးထိုးခဲ့ကြပါလေ။ဒါအပြင်သူနေပွဲကိုလေးလာသူဖြစ်တက်ရောက်ခဲ့ကြတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး APSDS စတဲ့အဖွဲ့အစည်းလေးဘွဲကတပ်သေးအဖြစ်လက်မှတ်ရေးထိုးခဲ့ကြပါလေ။သူနေပွဲတက်ရောက်ခဲ့တဲ့ကရင်အမျိုးသားအစည်းအရုံး KNU ရဲ့အတွင်ရေးမှူးဖတိုစောကွယ်ထူဝင်းကဒီထွက်ပေါ်လာတဲ့မူချက်ဟာအစိုးရနဲ့ဆွေးနွေးရမှာအဆင်ပြေသေးလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါလေ
။အဲဒီပြည်လုံးပြစ်ခတ်ရဆေးရသဘောတူညီချက်ကတော့ကျွန်တော်တစ်ဖက်စလုံးကနေပြီးတော့ညှိနှိုင်းပြီးမှဒါကသဘောတူညီချက်ရอยู่ตัวมาโหถ้าเราတို့တော့ဒီအဆင့်တော့ရောက်သွားမှာပဲလို့တော့ကျွန်တော်တို့ယုံကြည်ပါတယ်ဒီမှာလည်းကြက်လွန်နိုင်ငံရဲ့တွဲဆုံဆွေးနွေးမှုပေါင်းကိုကျွန်တော်အပြစ်ခတ်ရဆေးဘယ်နည်းရဲ့အတွင်းမှာပြီးမယ်ဆိုတဲ့ကိစ္စနိုင်ငံရဲ့တွဲဆုံဆွေးနွေးမှုကိုဘယ်တော့ဆက်မလဲဆိုတဲ့ရည်သတ်မှတ်မှုပဲရှိပါတယ
်မူကြမ်းထဲမှာအပြစ်ခတ်ရဆေးရေးပြုလုပ်ပြီးရပောင်း60အတွင်းအစိုးရတက်မတော်နဲ့အင်အားစုအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ရက်ကိုကျင်းပပေးဖို့ပါဝင်တယ်လို့မတရားသင့်ဥပဒေကိုပယ်ဖျက်ပေးဖို့လိုအပ်တယ်ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့မူကြမ်းထဲမှာပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးကိုအခမ်းကဏ္ဍတရအနေနဲ့ထည့်သွင်းထားပါလေ။အဲ့ဒီအပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စုပေါင်းဖွဲ့စည်းထားတဲ့နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရဆဲရေးဗဟုညှိနှိုင်းမှုအဖွဲ့ NCCT ကဒေါက်တာဆက်လိုင်းလှံမုံစာခေါင်ကဒီကိစ္စဟာရေရှည်ဆွနေရမယ့်ကိစ္စဖြစ်တယ်လို့ပြောပါလေ
။ဒီပြည်ထောင်စုတပ်မတော်ဘလို့စောက်ဖွဲ့ခဲ့တယ်လေဆိုတော့ကန်တီသဘောတူစာချုပ်နဲ့ဖွဲ့ခဲ့တာဖြစ်တယ်။ဆိုတော့အဲ့ဒါဒီကကျွန်တော်တို့ဟိုပြည်တွင်းစီကြောင်တော်လကောင်နိုင်ငံရေးပြဿနာတွေကြောင်တော်လကောင်ဒါတွေပြောင်းလဲသွားတယ်။ဒီလုံခြုံရေးကိစ္စတပ်မတော်ကြီးရဲ့ကိစ္စဆိုတာမနေ့ပြန်တပိတ်ခါပြီးမယ့်ကိစ္စမဟုတ်ဘူး။ကျွန်တော်တို့တင်ပြတဲ့အခါမှာလည်းပဲဒါရည်ရှိသွားရမယ့်ကိစ္စပါ။ဆယ်နှစ်ကြာကြာမယ်၊15နှစ်ကြာကြာမယ်၊20ကြာကြာမယ်။ဆိုတော့အဲ့ဒီအတွက်ကြောင့်ကာချုပ်တို့တပ်မတော်သားတွေကိုလည်းဒါဆွေးရင်ဖို့မရှိဘူးလို့သူတို့လှုပ်ထားပြီးသားပုံစံစနစ်မှန်လို့ရှိရင်အဲ့ဒီပုံမှာပဲကျွန်တော်တို့ပြန်ပြီးတော့အကောင်းဆုံးပြောမွန်းမှန်ပြီးတော့ကျွန်တော်တို့အားလုံးဘလို့ပါဝင်နိုင်မယ်။ဒါစဉ်းစားရမယ့်ကိစ္စဖြစ်တယ
်။ဒါအပြင်သွေးနွေးပွဲတွေမှာအခြေတင်ဖြစ်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးအဖွဲ့ဆိုတဲ့အသုံးနှုန်းကိုလည်းဆက်လက်အသုံးပြုသွားဖို့ဆုံးဖြတ်ခဲ့ကြပါလေ။အပြစ်ခတ်ရဆေးရေးဆိုင်ရာစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုဗဟိုကနေပြည်နယ်မြို့နယ်အဆင့်တွေအထိဖွဲ့စည်းသွားဖို့ဆိုတာတွေလည်းပါဝင်ပါလေ။နိုင်ငံရေးဆွေးနွေးပွဲတွေမှာတိုင်းရင်းသားဒေသတွေအတွက်သံရတာခွဲဝေပေးဖို့ပြည်နယ်အစိုးရတွေကိုတိုင်းရင်းသားတွေကိုယ်တိုင်ရွေးကောက်တင်မြှောက်နိုင်ဖို့ဆိုတဲ့အချက်တွေလည်းပါဝင်ပါလေ။ဆွေးနွေးပွဲကိုတက်ရောက်ဆွေးနွေးခဲ့တဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့ခေါင်းဆောင်ဒေါက်တာလက်ကြာကတော့သွေးနွေးမှုကနေထွက်ပေါ်လာတဲ့ရလက်တွေအပေါ်ကြီးနဲ့ကြောင်းပြောပါလေ
။ဟာကျွန်တော်တို့တိုင်းရင်းသားတွေအားလုံးဒီမူပေါင်းတစ်ခု stand တစ်ခုမအားလုံးစုစည်းနိုင်လဲဆိုတာအမှန်ကောင်းတဲ့ရှေ့ဆက်သွေးနွေးငြိမ်းချမ်းရေးအတွက်သွေးနွေးရေးအတွက်အမှန်အားရှိတဲ့အကလာလကောင်းတယ်လို့မြင်ပါတယ်။
တိုင်းရင်းသားတွေရေးဆွဲခဲ့တဲ့ဒီအပြစ်ခတ်ရဆဲရေးဆိုင်ရာမူကြမ်းဟာတာမန်အပြစ်ခတ်ရဆဲရေးအတွက်မဟုတ်ပဲနိုင်ငံရေးသွေးနွေးပွဲတွေအမှန်တကယ်ဖြစ်ပေါ်လာဖို့နဲ့ပြည်တွင်းငြိမ်းချမ်းရေးအမှန်တကယ်ရရှိဖို့ရည်ရွယ်ပြီးရည်ဆွဲထားတာလို့လည်းပြောကြပါလေ။တိုင်းရင်းသားကောင်းဆောင်တွေဒီနေ့လက်မှတ်ရေးထိုးခဲ့ကြတဲ့မူကြမ်းကိုလာမယ့်ဖေဖော်ဝါရီလအတွင်းဖန်မြို့မှာကျင်းပမယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သွေးနွေးပွဲတွေမှာတင်ပြသွေးနွေးသွားကြမှာဖြစ်ပါတယ်ခင်ဗျာ။